စစ်ကောင်စီရဲ့အမျိုးသားစီလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီနဲ့ကချင်ပြည်နယ်ကငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့အပါအဝင်ခရီးရန်ဘာသာရေးခေါင်းဆောင်တွေတွေ့ဆုံပြီးတော့ဒုက္ခသည်တွေနေရပြန်ရေးနဲ့ငြိမ်းချမ်းရေးကိစ္စရပ်တွေကိုတနင်္လာနေ့ကဆွေးနွေးခဲ့ကြပါတယ်KIO ကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုမူအရလက်ခံပေမဲ့ထန်တလန်ဖြစ်ရဟာငြိမ်းချမ်းရေးတည်ဆောက်နိုင်ရေးအတွက်ကိုအပြန်အလှန်ယုံကြည်မှုကိုထိခိုက်ပျက်ပြားစေတယ်ဆိုပြီးတုံ့ပြန်ထားပါတယ်။ရန်ကုန်ကလာတဲ့ကချင်အရေးဆွေးနွေးပွဲတွင်ကိုအောင်မြတ်သူပြောပြပေးပါရှင်
။စစ်ကောင်စီရဲ့အမျိုးသားညီညွတ်ရေးနဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုညှိနှိုင်းရေးကော်မတီနဲ့ခရစ်ယာန်ဂိုင်းပေါင်းစုံဘာသာရေးခေါင်းဆောင်တွေ PCG ကချင်ပြည်နယ်ကငြိမ်းချမ်းရေးအကျိုးဆောင်ဖွဲ့ကကိုယ်စားလှယ်တွေဟာနေပြည်တော်မှာနိုဝင်ဘာလ1ရက်နေ့ကဆွေးနွေးခဲ့ကြပါတယ်။ဒီတွဲဆောင်ပွဲမှာအထူးဆွေးနွေးတဲ့အချက်တွေကိုကိုယ်တိုင်ပါဝင်တက်ရောက်ခဲ့တဲ့ PCG ကဥလမိုင်ကွန်ချာကအခုလို VOE ကိုပြောပါတယ
်။အရင်တော့ကလှုပ်ရှားခဲ့တဲ့ဒီ ITP တွေဂျာနယ်ရေးအတွက်ကိုပေတော့အတိုင်းဒါဘလော့ကြီးလှုပ်ရှားပြီလဲဆက်လက်ပြီးမှသမတော်နည်းနည်း level ကိုကူညီပံ့ပိုးပေးရမှာလဲအဲဘယ်လိုလုပ်ရင်ကောင်းမလဲဆိုတဲ့ဟာကိုတွဲဆောင်ပြီးမှဆွေးနွေးတဲ့တွဲဆောင်ဆွေးနွေးတဲ့ဘက်ကဖြစ်တယ
်။စပီဒုကတဲ့ ITP ဂျေယော29ရာနေရပြန်နိုင်ရေးအတွက်အရင်နှစ်တွေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတမတော်နဲ့ KIO တို့ညှိနှိုင်းသဘောတူတာပြီးဘာသာရေးအဖွဲ့အစည်းတွေနဲ့ Nippon Foundation တို့ကအကောင့်တွေပေါ်ဆောင်ရနေတာဖြစ်ပါတယ်။နောက်ပိုင်းမှာတော့တိုက်ပွဲတွေပြန်ဖြစ်လာတာကြောင့်လုံခြုံရေးပြတ်ပြားပြီးအစည်းအဝေးတွေရပ်ဆိုင်နေတာပါ။တရင်းလာနေဆွေးနွေးပွဲမှာညီညီရေးလုပ်ငန်းစဉ်ကိုဆွေးနွေးခဲ့ကြောင်းဦးလုံးမိုင်ကွန်ချာကအခုလိုဆက်ပြောပါတယ်
။ဒီ ITV နဲ့ပြန်နိုင်ရေးအတွက်ကလည်းပဲငင်းငင်းချမလေးအတိတ်ကရှိမှပဲဖြစ်မှာဖြစ်တဲ့အတွက်အတွက်ကြောင့်ဒီညီညီရေးအတွက်လည်း NLC လမ်းကြောင်းပေါ်မှာတွားနိုင်ဖို့အတွက်ဒီအရင်တော့2018သကိုးတို့ကညှိနှိုင်းထားတဲ့ဒီပိုင်လက်ထရိုက်ရေးထိုးနိုင်မယ်ပို့လုပ်ထားတာအဲ့ဒါဒီ COVID-19 ရောဂါကြောင့်တော့တွေ့ဆုံနေတော့ထက်ခဲတဲ့ဖြစ်သွားတဲ့ပေါ်ကိုလည်းဆိုရပြောင်းနေပြန်ဖြစ်တဲ့ပေါ်မှာဟိုဆက်ဆက်ပြီးမှဘယ်လိုလုပ်သွားမလဲဘယ်လိုတွေ့ဆုံနိုင်မလဲဒီဆိုတဲ့ပုံစံမျိုးညှိနှိုင်းတာတော့ရှိတယ်ဗျဘယ်လိုတွေ့ဆုံနိုင်မလဲတွေ့ဆုံနိုင်လို့ဆိုတော့အခြေဟို control ချက်ချတာပညာတော့မရှိဘူးဗျ
ကချင်လက်နက်ကိုင် KIO ဘက်ကတော့ကချင်ဘာသာရေးခေါင်းဆောင်တွေနဲ့ IDP တွေနေရပြန်နိုင်ရေးဆွေးနွေးမယ်ဆိုတာသိရပေမဲ့ငင်းငင်းရင်းနဲ့ပတ်သက်ပြီးဆွေးနွေးတာကိုတော့မသိကြောင်းပြန်ကြားရေးတောင်းအောင်ကဘုံမူကြီးနော်ဘူးကပြောပါတယ်။လက်ရှိငင်းငင်းရေးဆွေးနွေးဖို့နဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုဘုံမူကြီးနော်ဘူးကအခုလိုပြောပါတယ်
။ကျွန်တော်ကတော့အမေသားငင်းချမ်းရေးကိုရှေ့ချုပ်ပြီးမှတော်လန်ရင်းလို့နေတာဖြစ်ပါတယ်။ဒါကြောင့်ငင်းချမ်းရေးကိုညနေတဲ့လမ်းကြောင်းကောင်းတွေအဲဒီအစီအစဉ်ကောင်းတွေတို့လို့ချင်တော့ကျွန်တော်ကတော့လက်ခံရမှာဖြစ်ပါတယ်။ဒါကမောရပြောတာပေါ့။လောလောဆယ်ကတော့အနေနဲ့ဖြစ်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ။အကြောင်းလေးဆိုတော့ဒီစီကောင်ဖေးဘက်ကလည်းအဲတို့ရဲ့ဒီလှုပ်ရှားမှုတွေတို့ရဲ့သဘောထားတွေအပြောင်းလဲမရှိလို့ရှင်တော့စစ်မှန်တဲ့ငြိမ်းချမ်းရေးပေါ့နော်။အဲဒီဒီမိုကရေစီလမ်းကြောင်းပေါ်မှာရောက်ဖို့ကတော့နည်းနည်းဖြစ်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
။နိုဝင်ဘာ1ရက်နေ့ညပိုင်းကပဲချင်းပြည်နယ်တန်တလန်မြို့မီးလောင်မှုနဲ့ပတ်သက်ပြီးKIU ကကြေညာချက်တစ်စုံထုတ်ပြန်ခဲ့ပါတယ်ထုတ်ပြန်ချက်မှာစစ်ကောင်စီကဒီမီးလောင်မှုဟာ PDF တွေလက်ချက်ပြောင်းထုတ်ပြန်လာတာကိုလက်မခံကြောင်းဖော်ပြထားပါတယ်ထန်တလန်အဖြစ်ပြက်ဟာငြင်းငြင်းရေးဆွေးနွေးဖို့အတွက်ယုံကြည်မှုကိုပြတ်ပြားစေတယ်လို့လည်းဘုံမူကြီးနော်ဘူးကပြောပါတယ
်ခုလိုမျိုးတိုင်းသားတွေကိုခုလိုမျိုးပြည်သူလူထုတွေကိုကြမ်းကြုတ်တဲ့နည်းနဲ့ဝင်စုပေးတာတွေတတ်ဖြတ်တာတွေညွန်သားများတယ်ညွန်ရုပ်လုပ်လို့ရှင်တော့တိုင်းသားတွေပြည်သူလူထုတွေအတွက်တော့ဒီစစ်ကောင်စီနဲ့ညှိလို့ရတဲ့ဒီနေရာတော့မဖြစ်နိုင်ပါဘူး။ဒါကြောင့်ကျွန်တော်တို့ရဲ့ငင်းချမ်းရေးတွေကျွန်တော်တို့ရဲ့နိုင်ငံရေးဆွေးနွေးမဲ့အစီအစဉ်တွေအတွက်တော့ထိခိုက်မှုရှိပါလား။ယုံကြည်မှုတည်ဆောက်တဲ့နေရာမှာအများထိခိုက်ပါလား။ပိုဆိုးတာကတော့ကျွန်တော်တို့လုပ်တာမဟုတ်ဘူး။ PDF ကနဲ့လုပ်တာဖြစ်ပါတယ်ဆိုမှကျွန်တော်ပြောလာတာသိရပါတယ်။ဒါကတော့ကဘာအလင်မှာပေါ့နော်။မှန်ကန်မှုဆိုတာကဘုံွယ်လို့မှမရတာ။ဒီလိုမျိုးကြုံသားနေပဲလုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်နိုင်ငံရေးကတော့ကျွန်တော်တို့ရဲ့ငင်းချမ်းရေးကတော့ကိုမှသူသားန
ဲ့တတင်းလာနေဆွေးနွေးပွဲမှာတော့စစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ညီညွတ်ရေးပေါ်ဆောင်မှုညှိနှိုင်းရေးကော်မတီဘက်ကကော်မတီဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တက်ရောက်ပြီးကချင်ပြည်နယ်ဘာသာရေးခေါင်းဆောင်တွေဘက်ကတော့ကက်သလစ်အသင်းတော်ဖာသာခါတူအောင်တို့တက်ရောက်ခဲ့ကြပါတယ် KBC အတွင်းမှုနဲ့တာဝန်ရှိသူတွေကတော့အွန်လိုင်းကနေဆွေးနွေးပွဲကိုတက်ရောက်ခဲ့ကြပါတယ်ဒီရက်ပိုင်းအတွင်းမှာတော့စစ်ကောင်စီတပ်တွေနဲ့ KIA ကြားမှာကချင်ပြည်နယ်တနိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်တွေမှာတိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပါတယ်ခင်ဗျာ